မြန်မာနိုင်ငံမှာကိုဗစ်ပိုးကူးစက်တည်ဆုံးမှုတွေအရှိန်မြင့်နေတာကြောင့်ရောဂါကူးစက်မှုပြင်းထန်တဲ့လူနာတွေကိုအထူးကြမ်းတ်ကူးသပေးနိုင်ဖို့ရန်ကုန်စည်ုံကြီးအဆောက်အုံဟောင်းမှာ ICU တည်ထောင်ဆောင်တစ်ခုအမြန်မွမ်းမံနေပြီလို့အရေးပေါ်ဌာနမှဒေါက်တာမော်မော်ဦးကပြောပါတယ်။ရန်ကုန်စည်ုံကြီးအရှိတ်မှာရှိတဲ့သမိုင်းဝင်အဆောက်အဦးထဲမှာအောက်ဆီဂျင်ပေးနိုင်တဲ့နေရာ300ကျော်နဲ့ ICU အထူးကြမ်းတ်ကူးသဆောင်ဂတင်30တက်ဆင်သွားဖို့အပြင်စည်ုံကြီး ER အရေးပေါ်ဌာနမှာလည်းလူနာရီအစဉ်ပြေအောင်အစဉ်မြင့်တိုးချဲ့ဖို့စီစဉ်နေပါတယ်။ဒါ့အပြင်ရန်ကုန်မှာနေ့စဉ်အနည်းအများတိုးလာနေတဲ့ကိုဗစ်လူနာတွေကိုအချိန်မီကုသနိုင်ရင်းနဲ့ရောဂါရှိနေသူနဲ့တန်လျာရှိလူနာတွေကိုခွဲခြားထားနိုင်ပြီးအခြားမြို့နယ်ဆေးရုံတွေဖြစ်တဲ့အင်းစိန်မြောက်ကလာနဲ့တင်ငန်းမြို့ဆေးရုံတွေမှာလည်းပြီးကြနေရာတွေစီစဉ်နေပါတယ်။ဒုက္ခနာအားကစားကွင်းမှာလည်းကိုဗစ်အထူးကုနေရာတွေတိုးချဲ့တာအပြင်ရန်ကုန်ကွန်ဗင်းရှင်းစင်တာလိုမျိုးကိုဗစ်စင်တာတွေတိုးချဲ့သွားနေခြင်းမှာတခြားတစ်ဖက်မှာလည်းလက်ရှိထိန်းချုပ်မှုဗျူဟာကိုလူအငင်ပြောင်းမှုလေးလာသုံးသပ်နေတယ်လို့ဂျမိုင်းဝင်းကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါတယ
်စတဒီကြီးရတော့အခုလောလောဆယ်ဒီကွန်တိန်းနာနဲ့ပဲတွားနေတာပေါ့။နောက်နည်းနည်းကြာလာတဲ့ခါမှာဆွေးကြည့်တမျိုးသွားမယ်။ကျွန်တော်စလုပ်တဲ့ကကျွန်တော်စတဒီကြီးကိုကြည့်လိုက်ရင်မတူပါဘူး။နော်ကျွန်တော်စကအချင်းချင်း epidemiological condition မှာမတူကျွန်တော်တို့စတဒီကြီးမဟာဗီလီဗီယာတွေကိုကြောင်းရတယ် intervention ဆိုလို့။နောက်တစ်ချက်တည်းလို့မရအောင်သူ့ဟာနဲ့ဒီလောက်သွားတာ။ကျွန်တော်တို့မှဒီနေ့စဉ်epidemiological situation ကိုကျွန်တော် analyze လုပ်နေပါတယ်ကျွန်တော်ပုံကြီးချက်ပြီးတော့ EUI ကဘယ်လိုတက်လာလဲ positive ကဘယ်လိုတက်လာလဲ quarantine ကဘယ်လိုအခြေအနေရှိလဲအခုလုံးမှာ
ကျွန်တော်ဌာနရဲ့စနေနေ့ညနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း16500နဲ့သေဆုံးသူ382ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာ